မနက်ကရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်က6လတခါအစီရင်ခံစာထုတ်ပြန်လေးရှိတာမှာပြီးခဲ့တဲ့ဒီဇင်ဘာလ13ရက်နေ့ကနောက်ဆုံးထုတ်ပြန်ခဲ့တဲ့မြန်မာစီးပွားရေးစောင့်ကြည့်အစီရင်ခံစာအရလာမယ့်ဘဏ်တန်နဲ့2018-2019ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 6.2% ခန့်နှုန်းရှိမယ်လို့ခန့်မှန်းထားပါတယ်။လက်ရှိဘဏ်တန်နဲ့2019-2018ခုနှစ်ရဲ့ဖွံ့ဖြိုးမှုနှုန်းဟာ 6.8% ခန့်နှုန်းရှိတယ်လို့ခန့်မှန်းထားတာကြောင့်လာမယ့်နှစ်အတွက်ခန့်မှန်းချက်ဟာလျော့ကျလာတာလည်းဖြစ်ပါတယ်။အလားတူပဲ IMF အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာလည်းလာမယ့်နှစ်အတွက်ဖွံ့ဖြိုးမှုနှုန်းဟာ 6.4% ခန့်နှုန်းဝန်းကျင်ပဲရှိမယ်လို့ခန့်မှန်းထားတာကြောင့်ဒီနိုင်ငံကငွေကြေးအဖွဲ့ CG နှစ်ခုစလုံးရဲ့ခန့်မှန်းချက်တွေဟာထပ်တူမဟုတ်တော့အတော်လေးနှိမ့်ဆက်နေတာကိုတွေ့ရပါတယ်။စီးပွားရေးတိုးတက်မှုနှုန်းနှေးသွားရတဲ့အဓိကအကြောင်းရင်းတွေအပေါ်ဒီနှစ်ဖွဲ့စလုံးရဲ့သုံးသပ်ချက်တွေကလည်းတူညီနေပါတယ်။အဓိကအားဖြင့်ကမ္ဘာလုံးဆိုင်ရာစီးပွားရေးအရှိန်နှေးလာတာနိုင်ငံစည်းဝါးရေးတရားလုံးမှာဟန်ချက်မညီတာဥရောပတမကအီယူနဲ့ဆက်ဆက်နေတဲ့ကုန်သွယ်ရေးအခွင့်အလမ်းတွေဆုံးရှုံးနိုင်ခြေရှိတာနဲ့ရခိုင်ပြည်မြောက်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေကိုထောက်ပြကြပါတယ်ဒီဇင်ဘာ13ရက်နေ့ကကမ္ဘာ့ဘဏ်ရဲ့မြန်မာစည်းဝါးရေးစောင့်ကြည့်အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားကိုကိုယ်တိုင်တွားရောက်ခဲ့တဲ့မင်္ဂလာမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါက်တာဖုန်းဝင်းကအစီရင်ခံစာနဲ့ပတ်သက်တဲ့သူ့ရဲ့အမြင်တွေကိုအခုလိုသုံးသပ်ပြပါတယ
်သူတို့ပြောတာတော့ဗမာပြည်ရဲ့စည်းဝါးရေး GDP ရောက်ပါလိမ့်ကျလာတယ်ပေါ့ကျလာတယ်ဆိုတော့ငကိုတုံးကလွန်ခဲ့တဲ့9နှစ်လောက်တုန်းကဆိုရင် 8.4% လောက်ရှိတယ်အဲ့ဒီကျလာတာ2016မှာ 5.9 ပေါ့လေဆို 9.9 ရှိနေမနစ်ကတော့ 6.8 အထိပြန်တက်သွားတယ်သို့တော်လည်းပဲဒီနှစ်မှာ 6.2 ပြန်ကျမယ်လို့သူမှန်းတယ်ဆိုတော့နောက်နှစ်ကျရင်တော့နည်းနည်းပြန်တက်ကောင်းတက်နိုင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ရဲ့ပိုးလမ်းမစီမံကိန်းကြောင့်မလို့အခြေခံအဆောက်အဦတွေဆောက်လုပ်တာကြောင့်မလို့တက်နိုင်တယ်သို့တော်လည်းပဲဒီနှစ်မှာတော့ကျတယ်ပေါ့ဆိုတော့အဲ့ဒါတွေကိုသူတို့ကပြင်းပြင်းနဲ့တချို့အချက်လက်တွေတချို့ကဏ္ဍတွေမှာပြင်လို့ရတဲ့ဟာတွေကိုသူကပြင်ဖို့အတွက်အစီရင်ခံစာမှာရေးသားပြီးတော့ထုတ်ပြန်ပေးတာပေါ့နော်
။ဒီဟာပေါ်မြန်မာနိုင်ငံရဲ့ GDP တက်လာဖို့အစည်းအဝေးအားကောင်းလာဖို့အတွက်ကသူတို့ဘက်ကအကြံပြုတဲ့အချက်တွေတော့ရှိတာပေါ့စောစောပြောသလို
သူတို့ဆိုရင်ကတော့ဒီ macro စည်းဝေးကြီးပေါ့နော်တနိုင်ငံလုံးနဲ့ဆိုင်တဲ့စည်းဝေးကြီးအခြေအနေကနည်းနည်းလေးမတိမငြိမ်ဖြစ်တယ်။အဲ့မတိမငြိမ်ဖြစ်ရတဲ့အကြောင်းရင်းကတော့ဒီငွေကြေးတန်ဖိုးကျဆင်းတာလည်းပါတယ်ပေါ့နော်။ကမ္ဘာလုံးမှာအမေရိကန်ဒေါ်လာကတန်ဖိုးမြင့်ပြီးတော့တခြားငွေကြေးတွေကတန်ဖိုးကျတယ်ဆိုတော့လည်းပဲဗမာပြည်ရဲ့ငွေကြေးတန်ဖိုးကျတာက18,000,000,000အထိရှိတယ်ပြီးတော့အိန္ဒိယချင်းနိုင်ငံတွေရဲ့ငွေကြေးတဲ့စာလို့ရှိရင်မြန်မာငွေကြေးကပို့ပြီးတော့တန်ဖိုးကျတယ်ပေါ့ဆိုတော့အဲ့လိုမျိုးအခြေအနေမျိုးကသူတို့နည်းနည်းလေးဝင်ဖြစ်တယ်ဆိုရင်လည်းနောက်တစ်ခုကလည်းဗမာပြည်မှာကဒီလူငွေကျတာပေါ့နော်အစိုးရရဲ့ဝင်ငွေကနေပြီးတော့300,000,000များနေတာပေါ့ဆိုတော့အဲ့ဒါကဟိုတောက်လျှောက်ဖြစ်နေတယ်ဆိုတော့အဲ့ဒီတောက်လျှောက်ဖြစ်နေတာကိုအစိုးရကခိန်းဖို့အဓိကဟိုလုတော့လုံနေတယ်သို့တော်လည်းပဲဒီလိုမျိုးဟိုတုံးတဲ့ငွေကများနေလို့ရှိရင်ကြားလို့ရှိရင်ဒီငွေကြေးဖောင်းပွားမှုနှုန်းကတက်လာမယ်ပေါ့နော်ဆိုတော့ဒီနှစ်မှာဆိုလို့ရှိရင်ကျွန်တော်ရဲ့ငွေကြေးဖောင်းပွားမှုနှုန်းက 9.5% တိုင်းတုံးရှိတယ်ဒါပေမဲ့ဒီလိုမျိုးပိုပိုတုံးနေတဲ့အတွက်နောက်မြကျရင် 8.8% လောက်အထိတက်သွားမယ်ဆိုပြီးတော့ဒါကမှန်နေရပေါ့ဆိုအဲ့ဒါတွေကတော့ပမာပြည်အတွက်အဲကျွန်တော်တို့နိုင်ငံအတွက်မကောင်းတဲ့အခြေအနေတွေပေါ့နော်မတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကိုသူကဆိုရင်းနေနောက်တစ်ခုကလည်းဒီအခုလောလောဆယ်ကျွန်တော်တို့ကငွေကြေးသုံးတဲ့ငွေနဲ့ဝင်တဲ့ငွေနဲ့ကွာခြားချက်ကနည်းနည်းကျင်းလာတယ်ဆိုတော့လည်းပဲအဲ့ဒီကျင်းလာတဲ့အဓိကကဝင်ငွေကကျွန်တော်တို့အထည်ချုပ်လုပ်ငန်းတွေကနေပြီးတော့ပို့နိုင်လို့ဟိုငဲသွားတဲ့သဘောရှိတယ်ဆိုတော့အဲ့ဒီဟာကိုဘာတစ်ခုပြဿနာရှိနေလဲဆိုတော့အခုရခိုင်ပြည်နယ်ရေးချင်းကြောင့်မလို့ဥရောပသမဂ္ဂတို့ဘာလို့ကနေပြီးတော့ GSP လို့ခေါ်တဲ့ကျွန်တော်တို့အထူးအခွင့်အရေးပေးထားတဲ့အခြေအနေတွေကနေပြီးတော့ပြန်ရုပ်သိမ်းမယ်ဆိုတဲ့ဟာကလည်းဖြစ်နေတယ်တကယ်လို့သာအဲ့လိုသာလုပ်ဖြစ်လိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့ပို့ကုန်ပမာဏကကျသွားမယ်အဲ့ကျလို့ရှိရင်လေလူငွေကပြန်ပြီးတော့တက်လာမယ်ပေါ့နော်ဆိုတော့အဲ့ဒါတွေကတို့ဆိုရင်တော့ပေါ့ဆိုရင်တော့တို့ကတော့ဒီရခိုင်ကိစ္စတွေကိုဟိုနည်းနည်းလေးရှင်းပေးဖို့နိုင်ငံတကာနဲ့အဆင်ပြေအောင်ပြီးတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုကိုအခုကြာနေတယ်ဗျစတိုက်၃နှစ်လောက်အဲရှိပြီကြာနေတယ်အဲ့ကြာနေတာကိုပြန်ပြီးတက်အောင်လို့ဖို့ပေါ့လေဆိုတော့အဲ့ဒါမျိုးတွေသူတိုက်တွန်းတာရှိတယ
် FDI လို့ခေါ်တဲ့နိုင်ငံသားတရရင်းနှီးမြှုပ်နှံမှုတွေထင်သလောက်ဝင်မလာတာကရောအနာဂတ်စီးပွားရေးခန့်မှန်းချက်တွေအတွက်ဘလောက်အကျိုးသက်ရောက်စေတယ်လို့များသူတို့ကသုံးသပ်လဲဗျ
ဒါရိုက်ရင်းနှီးမြှုပ်နှံမှုပေါ့နော်အဲ့ဒီဟာကြာလာတယ်ဆိုတာကတကယ်အစိုးရကပြတဲ့ကိန်းဂဏန်းမှာတော့တကယ်ဝင်လာတဲ့ဝင်ငွေကပြိတ်ပြီးတော့မနေဘူးမနေဘူးဆိုတော့ကွာချမှုမရှိဘူးနေသွားတာမဟုတ်ဘူး ကိုယ်တော်လည်းပဲဘယ်ဟာနေနေလဲဆိုဂတိကဝတ်ပြုတဲ့ဟာပေါ့ခွင့်ပြုချက်ရတဲ့ပမာဏဂတိကဝတ်ပြုတဲ့ပမာဏကနည်းသွားတယ်ဆိုတော့ဟိုတစ်ခုစင်ကြေးပေးနိုင်တာကအာကျွန်တော်တို့ရဲ့ယင်းနည်းမြုပ်နှံမှုအမှန်တကယ်ရရှိမှုဝင်ငွေကပုံမှန်ပါပဲလို့ပြောပြမယ်ဘာဖြစ်လို့ပုံမှန်ဝင်နေတာလဲဆိုတော့ဒီနှစ်ဒီမှာဝင်နေတဲ့ပုံမှန်တွေကလူငယ်တဲ့၃နှစ်လောက်ကဂတိကဝတ်ပြုထားလို့ဒီနှစ်မှာလာပြီးတော့ဝင်လာတာပေါ့လေအဲ့တော့အခုမင်းတို့ငယ်တဲ့နှစ်နှစ်သုံးနှစ်မှာကျွန်တော်တို့တတိယဝပြုတာနေသွားရင်နောက်နှစ်နှစ်သုံးနှစ်မှာအမှန်တကယ်လာပြီးယင်းနှင်းယုံနာမှုလုပ်မဲ့ပမာဏကနေသွားနိုင်တယ်လို့သူတို့ယူဆတယ်။ဆိုတော့အဲ့ဒါကိုလေသူကသူ့ရည်နေပါလေ။ဆိုတော့နောက်တစ်ခုကတကဘာလုံးမှလည်းစီးပွားရေးကနေကောင်းနေသွားနိုင်တယ်။ဆိုတော့အဲ့လိုဟာမျိုးကြတော့လည်းညီမကြီးနေနဲ့ကဘာမှလုပ်လို့မရဘူး။ဆိုတကဘာလုံးကနေရင်ကိုယ်လည်းလိုက်နေတယ်။ဆိုတော့အဲ့လိုအခြေအနေတွေကိုကြိုတွက်ပြီးတော့ကျွန်တော်တို့ကပြင်ဆင်ကြရရှိတာပြင်ဆင်ခိုင်းတာပါပေါ့နော်
ကျွတ်လည်းပြောကြတာဟိုနိုင်ငံတကာပညာရှင်တွေပေါ့တချို့အမြင်မကြည်တာတွေလည်းရှိတာလည်းပါမှာပေါ့လေအပြင်လာပြီးစီးပွားပညာရှင်တွေအဲ့လိုပြောကြတဲ့ဆိုကြတယ်ဒါတွေကမဖြစ်နိုင်ပါဘူးဟိုလက်တွေ့မှာဒီလိုရှိတဲ့ပညာဆိုပြီးတချို့ကောင်းမွန်မှန်နဲ့လေ့လာပြီးတော့သုံးသပ်တင်ပြတာတွေလက်မခံတဲ့သူတချို့လည်းရှိတာပေါ့နော်ဒါပေမဲ့ရေပေါ်အားဖြင့်တော့အခုကြည့်ရတယ်လို့ဆိုရင်တော့အပြင်မှာရှိနေတဲ့စီးပွားပညာရှင်တွေကလည်းဒါဟိုဒီ figure ဒီသူတို့တင်ပြတဲ့ကိန်းဂဏန်းတွေကိုလက်ခံတဲ့အနေအထားရှိတယ်ဆိုတော့ကိုဖုံးဝင်းတို့လေ့လာမိသလောက်ကောသူတို့ရဲ့တင်ပြချက်တွေကဘလောက်အထိများလက်တွေ့ကြသလဲဘလောက် realistic ဖြစ်သလဲပေါ့နော
်အခုကျွန်တော်အမြင်ကတော့ဒီ IMF တို့ World Bank တို့ပေါ့နော်ဒီကမ္ဘာဘဏ်တို့ကလုပ်တဲ့အစီရင်ခံစာတွေကတော်တော်လေးကိုမျက်မျက်တတဖြစ်တယ်တိတိကျကျလည်းလုပ်ထားတာဖြစ်တယ်ယုံကြည်ရလောက်တဲ့အစီရင်ခံစာတွေလည်းဖြစ်တယ်ပေါ့နော်ဆိုကျွန်တော်ကတော့ဒီအစီရင်ခံစာတွေကိုပမာပြည့်အတွက်ကောင်းတဲ့အစီရင်ခံစာလို့ပဲကျွန်တော်ကမြင်နေဒီအစီအခံစာတွေကိုကျွန်တော်တို့တေချာလေးလာပြီးတော့တို့ပြုပြင်ဖို့အကြံပေးတဲ့ဟာကိုကျွန်တော်တို့ကအချိန်ကြီးပြုပြင်နိုင်ရင်ကျွန်တော်တို့ကရေနိုင်ငံစီးပွားရေးပို့ပြီးတော့ကောင်းလာမယ်လို့ကျွန်တော်မြင်တယ်ပေါ့နော်